အနာသိမ့်ချိန်မှာဖန်စီခံခဲ့ရသူတွေထဲကချင်းမြင့်တဲ့ဆိုးရွားဖွဲ့ဝင်ဝင်ကြီးနှူးနဲ့သို့တော်ဥက္ကဋ္ဌဒုဥက္ကဋ္ဌတွေကတော့အခုချိန်ထိပြန်မလို့လာသေးပါဘူး။သိမ့်သိမ့်ခံခဲ့ရပြီးဒီတစ်ပတ်စောပိုင်းမှာပဲပြန်လို့လာတဲ့ချင်းမြင့်တဲ့စိုက်ပျိုးရေးမွေးမြူရေးတက်တော်ဝင်ကြီးဦးမန်ဟင်တာကတော့ဗာဒရင်မှမကြားရဘူးလို့ပြောပါတယ်။ကျွန်တော်တို့ကတော့ဟိုလည်းဥက္ကဋ္ ခစီချံပြောပါမော
့ချင်းမီနဲ့လှုပ်တော်ဥက္ကစားဥစုပွဲဒုဥက္ကစားဥတိတ်ထန်စီပင်တာယာရေးဝန်ကြီးဥစုသက်နဲ့လူဝေမှုကြီးကြရေးနဲ့လူဆောင်အားရေးမြစ်ဝန်ကြီးဥဖွေအားတို့ကိုဘာကြောင့်ဆက်လက်ထိန်းသိမ်းထားရသလဲဆိုတာရှင်းရှင်းလင်းလင်းမသိရဘူးလို့လည်းဝန်ကြီးဥမှန်ဟန်သာကပြောပါတယ်ဖေဖော်ဝါရီလ၃ရက်နေ့တုန်းကတမတော်ကနေနိုင်ငံတော်အာဏာကိုသိမ်းပိုက်လိုက်ပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်သမရပါဝင်အစိုးရဖွဲ့ဝင်တွေတိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေနဲ့အဖွဲ့ဝင်တွေထိမ့်သိမ်းခံခဲ့ရပြီးနောက်အဲ့ဒီနေ့ညနေလောက်ကစပြီးဝန်ကြီးတချို့ကိုပြန်လွှတ်ပေးခဲ့တာပါဒါပေမဲ့လည်းချင်းမြင့်နဲ့လွှတ်တော်ဥက္ကဋ္ဌနဲ့ဝန်ကြီးတွေကိုပြန်မလွှတ်သေးတဲ့ပုံမှာကုနုံးသုံးချင်းသတင်းဌာနအက်ဒီတာဆလိုင်းရောဘတ်ကအခုလိုသုံးသပ်ထားပါတယ
်ချင်းပြည်နယ်လွှတ်တော်ဥက္ကဋ္ဌဦးဇုံဘွေဆိုရင်ဒါချင်းပြည်နယ် NLD ရဲ့ဥက္ကဋ္ဌလည်းဖြစ်တယ် NLD စတင်တည်ထောင်ကြတဲ့နယ်ပါဝင်လာတဲ့သူဖြစ်တယ် NLD တကယ့်အမခံဖြစ်တယ်တို့တော့ဒုဥက္ကဋ္ဌဦးထိတ်ချမ်းတို့ပြီးတော့ဝန်ကြီးဥဖူရတို့လည်းသူတို့လည်းတကယ့် NLD အမခံကြီးဖြစ်တော့သူတို့ကိုဆက်လက်ထိန်းထားတာလည်းဖြစ်နိုင်တယ်ပြီးတော့ဝန်ကြီးဥဆွတ်ချက်ကြတော့သူကတော့ဒီတက်မတော်မှာစေမှုချမ်းခဲ့ပြီးတော့အဲ့ကနေနှုတ်ထွက်ပြီးတော့နောက်ပိုင်းမှာချင်းပြည်နယ်ဆွေးမှာဝင်လာပြီးတော့အခု2020ရွေးကောက်ပွဲမှာပဲ NLD ကနေဝင်ရောက်ရှိနေတဲ့ပုံကိုဖြစ်တယ်ပေါ့မင်းဝင်ဒါပေမဲ့သူကစစ်တပ်ထဲမှာလည်းနှိပေါင်းများစွာလှုပ်လာခဲ့တယ်လို့ဆိုတော့သူ့ကိုများချင်းပြည်နယ်ကောင်စီနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီအဖွဲ့ဝင်တိုင်းမှာပါဝင်ဖို့များသူ့ကိုများညှိနှိုင်းသလားသုံးသပ်ရတော်တော်လေးခက်ပါတယ်
ဖေဖော်ဝါရီလ၃ရက်နေ့မနက်ပိုင်းကပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်သမ္မတယွန်းကအမိတ်ကြော်ညာစာမှတိတ်မြင့်ဆောင်2023နဲ့အရေးပေါ်ချင်းနေကြညာခဲ့ပြီးနိုင်ငံတော်ရဲ့အုပ်ချုပ်ရေးဥပဒေပြုရေးတရားစီရင်ရေးလုပ်ငန်းတွေကိုတမတော်ကာကွယ်ရေးဦးစီးချုပ်ဆံအာဏာလွှဲပြောင်းလိုက်ကြောင်းကြညာခဲ့ပါတယ်သမ္မတအာဏာသိမ်းပြီးနောက်မှာအဖွဲ့အစည်းတည်တည်ကနေကံကွက်ကြောင်းထုတ်ပြန်ခဲ့သလိုဝန်ထမ်းအစုအဖွဲ့တွေကလည်းစစ်အစိုးရနဲ့ပူးပေါင်းမှမဟုတ်တော့ကြောင်းဇာတ်ဖော်ထုတ်ခဲ့ကြပါတယ်ဒါပြင်တမတော်ကလည်းအရေးပေါ်ရှင်နေကြညာပြီးအာဏာသိမ်းလာတဲ့ပုံမှာကုလသမဂ္ဂနဲ့အမေရိကန်ပါဝင်နိုင်ငံတကာတိုင်းဝန်ကတော့ပြစ်တင်ပြောဆိုနေကြပါတယ်ခင်ဗျာကျွန်တော်နိုင်ကွန်းနေ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်